ပြောင်းစုလွတ်တော်အစည်းအဝေးတွေကိုပြန်စားတဲ့ဒီကနေ့မှာပဲ COVID-19 ကရောဂါဖြစ်ပွားမှုတားဆီးရဲ့အတွက်လိုအပ်တဲ့ဘတ်ဂျက်ရထားသုံးစွဲမှုတွေနဲ့ကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းတွေကိုတင်သွင်းခဲ့တဲ့ဆိုတဲ့အကြောင်းကိုပြောပြပေးသွားပါမယ်။ကျွန်မမိခါပါ။ပြောင်းစုလွတ်တော်ပုံမှန်အစည်းအဝေးတွေကိုဒီကနေ့ပြန်လည်ကျင်းပခဲ့ပြီးပြည်သူလွတ်တော်မှာတော့ကျွန်မရင်းနဲ့အာကစားဝန်ကြီးဌာနကကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းကိုတင်သွင်းခဲ့လို့ပြည်ထောင်စုလွတ်တော်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးစွဲနိုင်ဖို့ဘတ်ဂျက်သုံးစွဲမှုတွေချင်းငွေရယူမှုတွေကိုတင်ပြခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းလွတ်တော်ခေါ်ယူကျင်းပရတာဖြစ်တဲ့အတွက်လွတ်တော်အစည်းအဝေးတွေကိုအခုတစ်ချိန်နှစ်ပတ်အတွင်းပြီးစီအောင်ဆောင်ရွက်သွားဖို့လေ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးစွဲနိုင်ဖို့ဘတ်ဂျက်သုံးစွဲမှုတွေချင်းဝေရမှုတွေကိုအတည်ပြုနိုင်ဖို့လှုံ့ဆော်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌတွေကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့တင်သွင်းခဲ့တဲ့ကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းမာတော့အခန်း၁၁ခန်းပါဝင်ပြီးဥပဒေပုံမှန်ပေါင်း50ကျော်ပါဝင်ပါတယ်။ပြည်ထောင်အနေနဲ့အမြင့်ဆုံးအဖြစ်နှစ်နှစ်အထိအပြစ်ပေးနိုင်အောင်ပြင်ဆင်ထားတယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကပြောပါတယ်။ဥပဒေကြမ်းကော်မတီအဖွဲ့ဝင်ဒေါက်တာဝေဖြိုးအောင်ကခင်းနဲ့လျော်ညီစွာကင်တွယ်သွားနိုင်ဖို့လိုအပ်နေတာမို့အခုလိုပြင်ဆင်ရတာဖြစ်တယ်လို့ VOE ကိုပြောပါတယ်
ကျွန်တော်တို့တော့ဒီဥပဒေကအစ်စ်ပြန်ရေးတာဗျာဒါကြောင့်အဲ့အခုလက်ရှိမှာကျင့်သုံးနေတဲ့မြန်မာ95ကိုကျင့်သုံးနေတာဒါခါဒီကျွန်တော်စီပေါ်ကဒီဥပဒေရဲ့သူ့ဟာဒီမှာဟာနေတဲ့အာဏာကြေးလေးရှိလို့စီရေးမှာကျတော့ဥပဒေထက်ကိုပေါ်တော့ဟိုအာဏာကျင့်သုံးမှုကကျွန်သွားတာတွေဖြစ်လာမှာဆိုလို့ကျွန်တော်တို့အချက်အလက်တွေပြန်ရတာလည်းရှိတာအစ်စ်တန်ပြီးတဲ့ဟာတွေကျွန်တော်တို့ဒီလိုပြစ်တန်အမျိုးအစားများသွားတယ်ဘာလို့ပြစ်တန်အမျိုးအစားများသွားတယ်ဒီနေ့ခါကျတော့ဟိကာလာနဲ့လီယိုနီတဲ့ဓာတ်ဝေတွေဖြစ်သွားတယ်အဲဒီမှာပြည်တန်ညူစာမျိုးမျိုးရှိတာ။အဲဒီမှာတေးတဲ့ပြည်တန်တွေရှိတယ်။ကြီးတဲ့ပြည်တန်တွေရှိတယ်။ငွေတန်တွေရှိတယ်။ထောင်တန်တွေရှိတယ်ပေါ့နော်။အဲနောက်တစ်ချက်ကျတော့ဘာရှိလဲဆိုတော့ပြီးမှကျွန်တော်တို့ကကျတော့ပြည်တန်ကိုနှစ်ဆင့်ဖြစ်သွားတယ်ပေါ့။ပထမတစ်ချိန်ဆိုရင်ပြည်တန်ကနည်းနည်းလေးနည်းမယ်။အဲ့တော့မှမရဘူး။နောက်တစ်ချိန်ထပ်တင်ရဲ့ဆိုလို့ရှိရင်တော့ထပ်ဖြစ်တယ်ဆိုရင်တော့ပြည်တန်ငွေတန်ဆိုလည်းငွေတန်ပုံရပါမယ်။တွေ့ရတယ်ဆိုလို့ရှိရင်ငွေတန်နဲ့မရတော့ဘူးလေဟာမျိုးလေ။ဘာလို့တစ်ချိန်ကတော့ပူရတယ်။ဒါပေမဲ့နောက်တစ်ချိန်ဖြစ်တယ်ဆိုရင်တော့ထောင်တန်ဖြစ်သွားမှာပေါ့
။ COVID-19 ကာကွယ်ကူတာထိန်ချုပ်ရေးလုပ်ငန်းစဉ်တွေအတွက်ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာတန်90ကျော်ချေးယူမဲ့ကိစ္စနဲ့အစိုးရရဲ့ဖြည့်စွက်ဘတ်ဂျက်တွေကိုအတည်ပြုနိုင်ဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့တာတွေရှိပါတယ်။ကမ္ဘာဘဏ်ဘက်ကချေးယူရရှိမဲ့ချင်းဝေနဲ့ပတ်သက်လို့ဘောဘန်ဒူဥက္ကဋ္ဌဦးစိုးမင်းကအခုလိုတင်ပြလာခဲ့တာ
ပါ။မြန်မာနိုင်ငံအနေဖြင့်အထောက်ပံ့နှစ်ခုပေါင်းအမေရိကန်ဒေါ်လာတန်390မှတန်900အထိရယူနိုင်ပါကြောင်း IMF ကအကြောင်းကြားလာခဲ့ပါတယ်။အရေးပေါ်ထောက်ပံ့ရေးအစီအစဉ် RCF ဟာအတိုးမဲ့ချင်းငွေဖြစ်ပြီးတော့ဆိုင်းငံ့ကာလ9နှစ်ခွဲအပါအဝင်ချင်းငွေကာလ10နှစ်ဖြစ်ပါတယ်။အရေးပေါ်ချင်းငွေအစီအစဉ် Rapid Financing Instrument RFI ဟာအတိုးနှုန်း100ခန့်နှုန်းဖြစ်ပြီးချင်းငွေကာလ3နှစ်3လအနည်း9နှစ်အထိဖြစ်ပါ COVID-19 တရားမှုပေါ်တုံ့ပြန်ဆောင်ရွက်နေတဲ့ကာလမှာနိုင်ငံသားများရဲ့ကျန်းမာရေးလုံခြုံမှုစိတ်ချရမှုဆောင်ရွက်နိုင်ရန်ကျန်းမာရေးအသုံးစရိတ်တိုးမြှင့်ခြင်းနိုင်ငံသားများအတွက်အထောက်ပံ့ပေးခြင်းစတဲ့အသုံးစရိတ်များကြောင့်ဖြစ်ပေါ်လာမဲ့ဘတ်ဂျက်လုံငွေကိုဖြည့်ဆည်းရန်ရည်ရွယ်ပြီးတော့ပေးအပ်လာခြင်းဖြစ်ပါတယ
်။တင်ပြလာရတဲ့ပတ်သက်လို့နောက်တည့်ရက်မှာအသေးစိတ်ဆွေးနွေးသွားဖို့ရှိပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းထုံးအေးကတော့ချင်းငွေရယူရာတွေကိုထောက်ခံပေးမဲ့တကယ်လို့အတက်နေရာတွေနဲ့တိုင်းရင်းသားဒေသတွေမှာအသေးချာအကျိုးရှိအောင်တုံ့ဆွဲသွားဖို့သူကလိုလားခဲ့ရှိပါတယ်
။ဒီချင်းငွေယူတဲ့ကိစ္စကတော့ဟောကျွန်တော်အနေနဲ့လည်းဒါကကွက်ချင်းစိတ်တော့မရှိပါဘူး။ဟိုအတက်နေရာမှာဒီတုံ့ဆွဲဖို့နဲ့နောက်ဆိုင်နာရီတာပါလဲသူခက်ခဲတွေရှိလာတဲ့တစ်ချိန်ကျရင်ချင်းငွေတွေလိုအပ်တဲ့ပုံစံမျိုးတွေရှိလာရင်ဒါအစိုးရအနေနဲ့ဒါဟိုတာဝန်တည်တည်နဲ့ဒါဆောင်ရွက်ဖို့ကျွန်တော်အဲ့လိုမျိုးပဲဇူလာတာပေါ့
ဒီကနေ့လွှတ်တော်တွေကိုပြန်လဲစတင်တာမှာလွှတ်တော်တက်ရောက်တဲ့ကိုယ်စားလှယ်တွေကိုအပူချိန်တိုင်းတာတာလွှတ်တော်ရင်းမှာတအုပ်နဲ့တအုပ်ခက်ခွာခွာနေထိုင်နိုင်အောင်ပြင်ဆင်ပေးတာနှကောင်းစည်းတွေကိုတက်ဆင်စေတာအပြင်လွှတ်တော်တက်သတင်းယူတဲ့သတင်းသမားတွေကိုလည်းအပူချိန်တိုင်းတာတွေပြုလုပ်ခဲ့ပါတယ်COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ဒီအခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းငွေရယူမှုတွေကိုနှစ်ပတ်အတွင်းဆွေးနွေးအတည်ပြုပြီးလွှတ်တော်တွေကိုယာယီရနာထားဖို့ရှိပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ခဲ့တာဖြစ်ပါတယ်။